အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့ဟာအလုပ်သမားနေ့ရုံးပိတ်ရက်ဖြစ်တာနဲ့အတူဒီကနေ့ဒီအချိန်မှာအလုပ်လုပ်နေကြသူတွေခံစားနေကြရတဲ့အခွင့်အရေးတွေအများကြီးအတွက်ကိုကြိုးကြိုးဆဆတိုက်ပွဲဝင်ခဲ့ကြတဲ့အမျိုးသားအမျိုးသမီးတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့နိုင်ငံတော်အပတ်စဉ်မင်ခွန်းထဲမှာဂုဏ်ပြုပြောကြားခဲ့ပါတယ်။အလုပ်သမားလှုပ်ရှားမှုမှာပါဝင်ခဲ့ကြသူတွေဟာသူတို့ကိုယ်တိုင်လစာပို့ပြီးရဖို့အတွက်တည်းမဟုတ်ပဲလုပ်ဖို့ကံပက်တွေအတွက်ပါပို့ပြီးတော့အာမခံချက်ရှိပြီးတော့တာယာဝါပြောဖို့အတွက်စူးစမ်းခဲ့ကြတာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့9နှစ်ခွဲအတွင်းအလုပ်ကင်သစ်ပေါင်း 73.1% ကိုဖန်တီးပေးနိုင်ခဲ့ပြီးတော့ဒါဟာတမိုင်းမှာအခြေကြဆုံးအလုပ်ကင်သစ်တွေဖန်တီးပေးနိုင်တဲ့အချိန်အတိုင်းဒါဖြစ်တယ်လို့ဆိုပါတယ်။တောက်ချနေတုန်းကအမေရိကန်အလုပ်သမားဌာနကထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်မှာအလုပ်လက်မဲ့နှုန်းဟာဩဂတ်လအတွင်းမှာအနှိမ်ဆုံးအဆင့်အဖြစ်နဲ့51တိခါမှာ 5.1 ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ဇူလိုင်လကထက်ကို 0.2 ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်။ဩဂတ်စ်လအတွင်းမှာဒီအလုပ်ကင်သစ်ပေါင်း 33,300 ကိုဖန်တီးနိုင်ခဲ့တယ်လို့အလုပ်သမားဌာနကပြောပါရယ်။ဒါဟာစီးပွားရေးပညာရှင်အများစုခန့်မှန်းထားတာထက်တော့နည်းပါရယ်။အမေရိကန်ဘဏ်အတုံးနှုံးတွေကိုဘယ်လောက်နှုံးနဲ့ဘယ်တော့ပြန်ပြီးတော့ပြင့်တင်ရမလဲဆိုတာကိုဗဟိုဘဏ်တာဝန်ရှိသူတွေစဉ်းစားနေချိန်မှာဒီအစီရင်ခံစာတွေကကိန်းဂဏန်းတွေဟာထည့်သွင်းစဉ်းစားစရာအရေးပါတဲ့အချက်တွေဖြစ်ပါရယ်။အမေရိကန်မှာဘဏ်သာရေးပြဿနာတွေဖြစ်ခဲ့ပြီး2008ခုနှစ်ထဲကစီးပွားရေးတိုးတက်အောင်ကြားကန်တဲ့အနေနဲ့ဗဟိုဘဏ်ကအတုံးနှုံးတွေကိုစံချိန်တင်အောင်လို့လျှော့ချထားတာဖြစ်ပါရဲ့ရှင်။